နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဘေကျင်းမှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒီခရီးစဉ်ကနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာနိုင်ဖို့လှုံ့ဆော်သွားမယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့လည်းပြောပါတယ်။ဒေါက်ဆန်းစုကြည်ကတော့တရုတ်နိုင်ငံအနေနဲ့သူမကိုနှွေးနှွေးထွေးထွေးကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့ဗေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေနိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေပိုပြီးဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ
်这是缅甸新一届政府成立后你首次访华
ဒီမှာဆူအားဒီစတင်ဖွဲ့စည်းပြီးချိန်ကစပြီးတော့ဒါဒေါက်ဆန်းစုကြည်ရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဒီခရီးစဉ်ကနေနှစ်နိုင်ငံကြားဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်ဖွံ့ဖြိုးတိုးတက်လာအောင်အခိုင်အမာလှုပ်ဆောင်သွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။ဒေါက်ဆန်းစုကြည်ကတော့တရုတ်နိုင်ငံဘက်ကနှွေးနှွေးထွေးထွေးကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားလိုက်ပြီးတော့ပြီးခဲ့တဲ့ကြိမ်ကတွေ့ခဲ့ရတဲ့တရုတ်ကွန်မြူနတီပါတီကမိတ်ဆွေဟောင်းတွေကိုတွေ့ရတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခရီးစဉ်အတွက်မှာအတော်များများအယုံစိုက်နေကြတာကတော့အေယာဝတီမြစ်စုံဆဲရေအားလျှက်စစ်စီမံကိန်းကိစ္စပဲဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတရုတ်ဝန်ကြီးချုပ်လီကက်ချန်နဲ့တွေ့ဆုံစဉ်မှာတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တင့်နဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့ပြီးတော့မြေဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားတယ်လို့ဒေါက်ဆန်းစုကြည်ကဒီနေ့မှာထပ်မံပြောကြားပါတယ
် With regard to Myeongsong as you know we have formed a commission and it's for the commission to find out what the best answer is I can't say now
မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အရှင်တို့သိတဲ့အတိုင်းကျမတို့ကော်မရှင်တရဖွဲ့စည်းထားပါတယ်ဒီကိစ္စအတွက်အကောင်းဆုံးအဖြေရှာနိုင်ဖို့ကကော်မရှင်ရဲ့ကိစ္စပါအခုအချိန်မှာဘယ်ဟာကအကောင်းဆုံးဖြေရှင်းနည်းဖြစ်မယ်ဆိုတာကိုကျမအနေနဲ့မပြောနိုင်ပါဘူးပြောနိုင်နေဆိုရင်တော့ကျမတို့ကော်မရှင်ဘယ်ဖွဲ့ပါမလဲဒါနဲ့ပတ်သက်ပြီးအကောင်းဆုံးအဖြေကဘာဆိုတာကိုရှာဖို့ကကော်မရှင်ရဲ့တာဝန်ပါ
မြစ်ဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်ကိုတရုတ်နိုင်ငံဘက်ကပညာရှင်တစ်ဖွဲ့ဆေးလွတ်သွားမယ်လို့လည်းတရုတ်သတင်းတစ်ခုကဖော်ပြတဲ့အကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူဒေါ်လာကျော်စောကပြောပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံစဉ်အတွင်းမြစ်ဆုံကိစ္စကိုပြောဆိုခြင်းမရှိခဲ့ပေမဲ့လည်းနိုင်ငံကုံသွယ်ရေးနဲ့ဆက်ဆံရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒေါက်ဆန်းစုကြည်ကတော့နိုင်ငံသားချစ်ကြည်ရေးပုံမှုခိုင်မြဲဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ
် The peace process of course is our process basically it's the people of Myanmar who must build a peace
ရင်းချမ်းရေးလုပ်ငန်းစဉ်ကကျမတို့နိုင်ငံရဲ့ကိစ္စပါအခြေခံကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုမြန်မာပြည်သူတွေကတိဆောက်ရမှာပါဒါပေမဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံအနေနဲ့ကျမတို့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လို့စိတ်ကောင်းစေတနာထားပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးပါတယ်တရုတ်နိုင်ငံအနေနဲ့လည်းအိမ်နီးချင်းကောင်းပီတာစွာကျမတို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်လို့အစွမ်းကုန်လှုပ်ပေးသွားမယ်လို့ကျမတို့အနေနဲ့ယုံကြည်ပါတယ
်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားတယ်ဆိုပြီးတော့လည်းဒေါ်လာကျော်စောကပြောပါတယ်တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းမြန်မာစစ်ကောင်းဆောင်တွေဘက်ကရပ်တည်ခဲ့တာဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုတာတွေနဲ့ပတ်သက်ပြီးအစဉ်တစိုက်လစ်လျူရှိခဲ့တာဖြစ်ပါတယ်ဒါကြောင့်အခု NLD အစိုးရတက်လက်ထက်မှာနိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီးဒေါ်လာကျော်စောပြောတာကတော့
ကျမကတော့ပို့ပြီးကောင်းလိုက်မယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီရောက်ကလုတ်တဲ့အခါမှာသူကတော်တော်စိတ်ဆက်တယ်။ဘာအလုပ်လုပ်လို့။အဲ့တော့အရင်တော့ကဒီနားအဖကိုလည်းသူအကြီးကျယ်ထောက်ခံခဲ့ရစလားမှန်လေ။အခုလည်းဒီဟိုနေ့က NLD အစိုးရကိုသူထောက်ခံတယ်စလားမှန်လေ။သူအနေနဲ့ဒီအင်ဂျင်နီယာ policy အောင်မြင်ဖို့ဆိုရင်အင်ဂျင်နီယာနိုင်ငံတနိုင်ငံရဲ့အစိုးရကိုသူကလေးစားဖို့ထောက်ခံဖို့ဟိုဒီတစ်ခါဟိုတချို့ဝင်ကြီးတွေသွားတာမှာဥသိမ်းစိန်ကိုလည်းတွေ့တယ်ဗိုလ်ချုပ်မှုကြီးစန်းရှိကိုလည်းဝင်တွေ့တယ်ဒါတွေဟာပါတယ်ကိုပြလဲဆိုတော့သူတို့ကသူတို့ဆက်ဆံခဲ့တာစင်စက်မပြတ်ဆက်ဆံတော့ပါပဲဆိုတဲ့သဘောမျိုးကိုပြလာပါပဲအဲ့တော့ဆက်ဆံကြီးကပိုကောင်းတဲ့ကောင်းလာရင်မရှိပါလေ
ဒေါက်ဆန်းစုကြည်ဟာတရုတ်သမ္မတနဲ့ဒီကနေ့ညနေပိုင်းကမတွေ့ဆုံခဲ့မှာတရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်ဒီဂျန်တို့နဲ့လည်းတွေ့ဆုံခဲ့သလိုအာရှအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးယင်းနီးမြုပ်နှံမှုဘဏ်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ